ပါကစ္စတန်နိုင်ငံကလွတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမဟောင်းအင်မရခန်ဦးဆောင်တဲ့ပါတီအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်။ဒါပေမဲ့လွတ်တော်မှာအများစုဖြင့်အနိုင်မြင်ရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။ပါကစ္စတန်တိုင်းကီအစ်ဖန်ပါတီအနိုင်ရကြောင်းပါတီကောင်းဆောင်ခံကမနေ့တုန်းကကြေညာခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲကော်မရှင်ရဲ့ကြေညာချက်ဖတ်ပေါ်လာရလည်းဖြစ်ပါတယ်။အနိုင်ရပါတီကောင်းဆောင်ဖြစ်ရုပ်မြင့်တန်ကြားကမင်းကုန်းပြောရမှာတော့အစိုးရအုပ်ချုပ်မှုပုံစံကိုပြုရင်ပြောင်းလဲပြီးစည်းရဲမွေးတည်မှုနဲ့အချင်းပြည့်ချားဆမှုတွေကိုတက်ပြတ်သွားဖို့လည်းကြေညာခဲ့တာပါ။ဘုဒ္ဓနေကချင်းပါတဲ့လွတ်တော်ရွေးကောက်ပွဲမဲရတဲ့90ရာခိုင်နှုန်းလောက်ရွေးတွက်ပြီးချိန်မှာပဲအနိုင်ရကြောင့်ပါတီကောင်းဆောင်ခံကကြီးညာခဲ့တာဖြစ်ပါတယ်။သူ့ပါတီဟာအထက်ကပြောင်းပြဖြစ်တဲ့အချင်းပြည့်ချားဆမှုနဲ့ထောင်နိုင်ပြပေးခံထားသူဝန်ကြီးချုပ်နော်ဝဲရှာရီဦးဆောင်တဲ့ MPLN ပါတီတဲ့တည်ထတာအနိုင်အသာရထားတာပါ။ဒါပေမဲ့လည်းအထက်ကပြောင်းပြနိုင်ငံရေးပါတီအားလုံးဒီဘက်ကတော့ရွေးကောက်ပွဲမှာခံရပါတီအနိုင်ရအောင်ပထမမှုတွေရှိတဲ့အကြောင်းဆွဆွဲထားကြပါတယ်။ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကတော့ဆွဆွဲချက်တွေကိုလက်မခံခဲ့သလိုရွေးကောက်ပွဲလုပ်ငန်းစဉ်ဟာလွတ်လပ်ပြီးမျှတမှုရှိကြောင်းကော်မရှင်ဥက္ကဋ္ဌဆာရာမိုဟာမက်ရာဇာကအပြင်းထန်ကောက်ကွယ်ပြောဆိုခဲ့တာပါ။ရွေးကောက်ပွဲမှာရန်နုံးကြီးပွင့်လင်းမြင်သာမှုမျှတမှုရှိခဲ့ကြောင်းလည်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောခဲ့ပါတယ်။ဗိုလ်ထုနေကမဲယုံနေပိတ်ပြီးမဲတွေစတင်ယူတဲ့ချိန်မှာအီလက်ထရောနစ်နဲ့ချွေရုံးမှုကြောင့်ရွေးကောက်ပွဲရလဒ်တချို့ထုတ်ပြန်မှုနှောင့်နှေးမှုတွေရှိကြောင်းလည်းကော်မရှင်ကအတိအကျပြောခဲ့တာပါ။အနိုင်ရပါတီကောင်းဆောင်ခံကတော့ပါကစ္စတန်နိုင်ငံမှာအသင့်ရှင်းဆုံးရွေးကောက်ပွဲဖြစ်နေပြောဆိုခဲ့သလိုမဲမတမာမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တယ်လို့ကူညီဖို့လည်းကြေညာထားပါတယ်။